ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့တိုက်ပွဲအတွင်ကြေးရွာမိလောင်မှုတွေလည်းဖြစ်နေပြီးရွာသားတွေစီပင်တိမ်းရှောင်နေရပါတယ်။မင်းညက်နေပိုင်းဘူးဒီရောင်မြို့နယ်နေယုံတောင်ကြေးရွာအနီးမှာနှစ်ဖက်တိုက်ပွဲဖြစ်ပြီးတဲ့နောက်ကြေးရွာမိရှုခံရပြီးရွာသား၈၀၀ကျော်ဟာလည်းဆစ်ရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရွာမိလောင်နာမှာစစ်တပ်ဘက်ကရှို့တာမဟုတ်ဘူးလို့တပ်မတော်တာဝန်ရှိသူတွေကလည်းပြောပါတယ်။ VOA မြန်မာပိုင်းဒေသနောက်နိုင်ကိုင်ငါဆက်တွေ့နေမြင်သတင်းပေးပို့ထားပါရှင်။
ရခိုင်ပြည်နယ်ဘူးရီကောင်မြို့နယ်နေုံတောင်ကျေးရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးနေုံတောင်ကျေးရွာမိလာမှုဖြစ်ပွားခဲ့ပါတယ်။မနေ့ကနေုံတောင်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်ဒီကတော့အနောက်ပိုင်းတန်းစစ်ဌာနချုပ်သတ်မတော်ပြောခွေရဗိုလ်မှူးကြီးဝင်းစောဦးကအခုလိုပြောပါတယ
်။အဲ့ကနေုံတောင်ကဖြစ်တယ်။ဟို55မိနစ်တနားရီလောက်ကြာတယ်ခင်ဗျ။ကျွန်တော်တို့ဘက်ကတော့ဘာမှတော့ကြီးကြိုက်တန်ရာရရှိလို့မရှိဘူးခင်ဗျ။
တိုက်ပွဲဖြစ်ပွားပြီးနေုံတောင်ကျေးရွာမိလာမှုဖြစ်ပွားခဲ့ပါတယ်။ဒီမိလောင်မှုအခြေအနေကိုတော့နေုံဆောင်ကြေးရွာအုပ်စုရေးဖွဲ့ဝင်တို့ကအခုလိုပြောပါတယ
်။နေုံတော်နဲ့တမဲလာအပေါ်ဝင်းမှာတိတိကျကျစီပြီးတော့တမဲနာတို့လက်ဖက်တွေကြည့်နေရတယ်။ဒီတမဲဖက်တွေကြည့်ပြီးရောင်းတာကြီးထိုးလာမှနေပြီးကျွန်တော်တို့ကိုကြားဝင်လာတယ်။တမဲဖက်ပြီးသူတို့ကရောဝင်တော့ရောင်းအပ်ပြီးတော့ပြောပြတာပေါ့။ရောင်းတာကြီးမင်းတို့ချိုးစီလာမှနေကိုတော့ပြန်။ဒီခိုးရဖို့လို့တအားဖို့ကျွန်တော်ကလည်းဆိုကီလိုမီတာကျောင်းလမ်းကြီးလူတွေကတော့တော့မပေါ်ရဘူးလေ။
ကြည့်ပါကရှိရကျော်ဟာလေမိဆက်ရကြည့်ပါတယ်မှာဖက်ပြေးသိမ်းချောင်နေရတယ်လို့လဲသူကဆက်ပြောပါတယ
်ဒီလိုတော့ကတည်းကတော့ညီကျတဲ့ရော်တွေကိုပေါ်ပြတော့ကြတယ်ဘုံလုံးလူတွေကရှိရဆက်လို့ရှိမှာအင်းကြီးကတရားခွင်နဲ့ဆက်လို့ရှိမှာသူတို့ဒီဒီတောင်တို့ပေါ်ဆုံးလို့အဲ့ဒီနေရာကိုပေါ်ပြတော့ကြတယ်ဘောကလည်းကားကြည့်တာရေတွေကလည်းကြည့်လာတော့လူတွေကဒုက္ခရောက်နေပြီ
မနေ့ကကွန်းတောင်နဲ့နေုံတောင်ကြားမှာမြန်မာစစ်တပ်နဲ့အေအေတို့တိုက်ပွဲဖြစ်ပွားခဲ့ပြီးညနေပိုင်းလောက်မှာမြန်မာစစ်တပ်ကလည်းနေုံတောင်ရွာထဲဝင်လာပြီးမိတင်ချုပ်ခဲ့တယ်လို့ဒေသခံတွေကပြောဆိုပေမဲ့လည်းမြန်မာစစ်တပ်ဘက်ကမိရှုတာမဟုတ်ဘူးလို့တပ်မတော်ပြောခွေရဗိုလ်မှူးကြီးဝင်းစောဦးကပြောဆိုပါတယ
်နေုံတောင်မှာတပ်ကမိရှုသွားတယ်ကိုပြောကြနေမှာပါအဲဒါကျွန်တော်တို့တပ်တွေကရှုတာမဟုတ်ဘူးနော်တိုက်ပွဲကတော့အဲဝင်နေတာမှာဖြစ်တယ်နေုံတောင်ဆိုတာဒီလိုကြောင်ဘူးဒီကောင်သွားတဲ့ကားလမ်းရဲ့ဒေသမှာရှိတဲ့ရွာဖြစ်တဲ့အတွက်ကြောင့်မို့လို့လောင်သွားတဲ့အိမ်ကြီးကလည်းအဲကားလမ်းပြီးလားအိမ်ကြီးပဲ။အော်ဘသူရှို့သွားတယ်တော့မသိဘူး။တက်ကတော့မရှို့ဘူး။တိုက်ပွဲဖြစ်ပြီးတော့မှအဲ့လာရောက်သွားတဲ့အချိန်မှာမိလောင်မှပြေးလို့နော်။တက်ကလည်းဆိုမှအဲ့ဒီကိုရင်းပြီးသွားတယ်။အများကြီးမလောင်ဘူး၇လုံး၈လုံးလောက်ပဲရှိတယ်
။တိုက်ပွဲဖြစ်ပွားပြီးရှစ်ဆန်းတောင်ဆန်ကိုးတောင်ဥယင်သာရွာသားတွေကလည်းဆစ်ဆောင်နေရတယ်လို့ဘူးဒီကောင်မျိုးနဲ့မဲဆန္ဒနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ
်။ဥယင်သာရှစ်ဆန်းတောင်ဆန်ကိုးတောင်ရောတုံးရွာကလူတွေကတော့ဥယင်သာဖုန်းကြီးကျောင်းမှာပဲရှိနေကြတယ်အမျိုးသမီးနဲ့ကလေးတွေနောက်ပြီးတော့လူကြီးပိုင်းတွေဆင်တယ်လို့ပြောတယ
်မနေ့ကနေုံဆောင်ကြေးဝါနာဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုသိရှိဖို့ရခိုင်လက်နက်ကိုင်အေအေဖက်ကိုဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူးပြီးခဲ့တဲ့ဇွန်လက9ရက်နေ့ကဘူတီတောင်မြို့နယ်စိုင်းတင်ချောင်းနီးတရုတ်ပြင်ကြေးရွာအုပ်စုအလဲချောင်းကြေးဝါနဲ့ရသိတောင်မြို့နယ်မြောက်ပိုင်းအမြင့်ဆောင်ကြေးရွာတွေမှာလည်းနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်ကမီးရှို့ခဲ့တယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ဒါပေမဲ့တမတော်ဘက်ကတော့တိုက်ပွဲဖြစ်ပွားစဉ်တွင်လက်နက်ကြီးကြီးကြားရောက်ခဲ့လို့ပြော်မီလောင်တာဖြစ်ကြောင်း VOA ကိုပြောပါရယ်။မနေ့ကညနေပိုင်းမှာလည်းရထိတ်တောင်မြို့နယ်ရေစိုးချောင်းကျေးရွာကိုလည်းမြန်မာစစ်တပ်ကနေစစ်ဆေးမှုတွေလုပ်ဆောင်နေတယ်လို့လည်းကျေးရွာသားတွေကပြောပါရယ်။ဒီခိုင်းပြည်နယ်တွင်မြို့နယ်ရှင်းမြို့နယ်မှာအင်တာနက်ဆက်သွားမှုလုပ်ဆောင်ခဲ့ပြီးနောက်ပိုင်းမြန်မာစစ်တပ်ကနေကျေးရွာတွေမှာဝင်ရောက်စစ်ဆေးမှုတွေများလာနေတယ်လို့တိုက်ပွဲတွင်ပြော်မီလောင်မှုတွေဖြစ်ပွားလာနေပါရယ်ခင်ဗျာ
။ Thank you in green ပို့ထားရပါရှင်။